တရုတ်နဲ့အမေရိကန်နှစ်နိုင်ငံပူးပေါင်းဆောင်ရွက်နိုင်တယ်လို့ပူးပေါင်းဆောင်ရွက်မယ်ဆိုရင်လည်းအောင်မြင်မှုတွေအများအပြားရမှာဖြစ်တယ်လို့ဒီကနေ့တနင်္လာနေ့14ချိန်မြောက်အမျိုးသားပြည်သူ့ကွန်ဂရက် NPC ပထမအကြိမ်ဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံဝန်ကြီးချုပ်လီချောင်းကပြောဆိုခဲ့ပါတယ်
။當前重要的是要把習近平主席與拜登總統去年十一月份，
伊个呢，挪威马拉隆啊，印度尼西亚马特马拉乔拜登呢，对乌特马拉习近平呢，那乌加个呀嘞，也记得，特别杜尼加的呢，巴达罗，来对路上某也记得，说那个对乌文吉乔个，当年那呢，十年前苗皮杜，对乌皮杜，共个尼共，当年在新林外马标价多了七八嘞，对乌那个也是伊尼呀，伊个呢，那天马对乌呢，美国将那批工作木收收包，美国多了可能呢，超十 billion 世界币咯，特买马三千得得库特币咯，顶个涨呢。တရုတ်နဲ့အမေရိကန်ဟာစီးပွားရေးအရာနီးနီးဆက်ဆက်ရှိနေပြီးတော့အပြန်အလှန်အကျိုးပြုနေပါတယ်လို့ဝန်ကြီးချုပ်ကပြောသွားတာပါ။မကြသေးခင်နှစ်တွေအတွင်းတရုတ်နဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးဝေးကွာစေဖို့အရှိန်အဟုန်မြင့်လှုံ့ဆော်နေသူတချို့အမေရိကန်မှာရှိနေတယ်လို့လည်းဝန်ကြီးချုပ်ကမှတ်ချက်ပြုပြောဆိုပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကအင်ဒိုနီးရှားမှာသမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံတဲ့အချိန်မှာနှစ်နိုင်ငံမဟာဗျူဟာမြောက်ရေးပါတဲ့ကိစ္စရပ်တွေဒေသတွင်းနဲ့ကမ္ဘာလုံးဆိုင်ရာအရေးကိစ္စတွေနဲ့ပတ်သက်လို့ပွင့်ပွင့်လင်းလင်းဆွေးနွေးခဲ့ကြပါတယ်ရှင်။